အမေရိကန်ပြည်သူမှအရွယ်ရောက်သူတွေအားလုံးဧပြီလ19ရက်နေ့ကစလို့ကိုဗစ်ကာကွယ်ဆေးထိုးခွင့်ရရမှာဖြစ်တဲ့အကြောင်းသမ္မတဂျိုးဘိုင်ဒန်ကအင်္ဂါနေ့မှာပဲကြေညာလိုက်ပါတယ်။မူလတော်ကမေလ10ရက်နေ့မှာထိုးခွင့်ရဖို့သတ်မှတ်ထားတဲ့ဒရင်းနှစ်ပတ်စောပြီးထိုးခွင့်ရကြတော့မှာပါ။အမေရိကန်မှာကာကွယ်ဆေးအမျိုးအစား3ခုကိုထုတ်လုပ်မှုတွေတုံ့ပြန်လာနေချိန်မှာပဲအရွယ်ရောက်သူအားလုံးရဲ့90ရာခိုင်နှုန်းလောက်ဧပြီလ19ရက်နေ့ကစကာကွယ်ဆေးထိုးခွင့်ရရမှာဖြစ်တဲ့အကြောင်းပြည်ရဲ့ဇင်ပတ်ထမှာပဲသမ္မတပိုင်ရင်ပြောဆိုထားရင်လည်းအခုခါမှာတော့အရွယ်ရောက်သူတွေကကာဝယ်ဈေးထိုးချင်တဲ့သူတွေအားလုံးထိုးခွင့်ရအောင်လည်းအကြောင်းကြေညာလိုက်တာလည်းဖြစ်ပါတယ
် We've reached 150 million shots and arms since entering government and that by April 19th all adult Americans will be eligible to get the vaccine
ဒီအတောင်ယူရတာလို့350ခုကာဝယ်ဈေးထိုးပြပါပြီဒီဘက်ကဆက်ရနေတာဆက်လို့အရွယ်ရောက်သူအမေရိကန်အားလုံးလည်းကာဝယ်ဈေးထိုးခွင့်ရကြတော့မှာပါလို့ဒီလိုပြောရင်ဂျက်ဆာကီပြောဆိုကြတာပါဒါရင်လည်းအမေရိကန်နိုင်ငံလုံးတိုင်းတန်နဲ့ကောက်ယူထားတဲ့လူလူသဘောထားစစ်တမ်းမှာတော့အကြောင်းမျိုးကြောင့်ကာကွယ်ဆေးထိုးဖို့ရင်းဆိုင်နေသူ20ရာခိုင်နှုန်းလောက်ရှိနေတာတွေ့ရပါတယ်သဘောထားပြည်သူတွေမှာဆေးထိုးဖို့မလိုအပ်ဘူးလို့ယူဆသူတွေရှိတယ်လို့အကျိုးထက်အပြစ်ဖြစ်နိုင်တယ်လို့ယူဆတဲ့သူတွေအစိုးရရဲ့ကာကွယ်ဆေးထိုးတဲ့စီစဉ်မှုမယုံကြည်သူတွေလည်းပါဝင်ကြပါတယ်ကာကွယ်ဆေးထိုးပြီးသူအများစုဟာဆေးတံကိုလုံးဝမခံရတာသမမော်လည်းတည့်ရက်နေ့ရက်လောက်သာယာယီစီးတဲ့ခံစားရတယ်ဆိုတဲ့ဒရင်းတွေကြောင့်မကြသေးရင်လည်းကဆက်လို့ကာကွယ်ဆေးမထိုးကျင်တဲ့သူအရေးတွေလည်းကျဆင်းလာနေပါတယ်။သမရအဖြစ်ကျန်းသစ္စာချင်းဆိုတာဝန်မယူခင်မှာပဲကာကွယ်ဆေးထိုးတဲ့သမရပိုင်တွေကတော့အင်္ဂါနေ့မှာပဲဝါရှင်တန် DC နဲ့ဗာဂျီးနီးယားပြည်နယ်ကကာကွယ်ဆေးထိုးပြနေတဲ့နေရာကိုတွေ့ရောက်ခဲ့ပြီးတော့အင်ဂျီဝါမှာကာကွယ်ဆေးထိုးမယ့်စီစဉ်တဲ့ကိုကြေညာခဲ့တာလည်းဖြစ်ပါတယ်။